Hezbollah ပျောက်ကြားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အနေနဲ့ Lebanon တောင်ပိုင်းမှာရှိတဲ့နေရာ9ခုကို Israel ဘက်ကလေကြောင်းကရောအမြောက်ကြီးတွေနဲ့ပါပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကဒီကနေ့ပဲပြောပါတယ်Israel ထိန်းချုပ်ရာဂိုလန်ကုန်းမြစ်ကကလင်းငယ်12ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုအပြီးရက်ပိုင်းအကြာမှာပဲအခုလိုနယ်စပ်ဖြတ်ကျော်တိုက်ခိုက်မှုဖြစ်လာတာပါ Israel နဲ့ Hezbollah တွေကြားထိတိုက်တွေ့မှုဟာဂါဇာကမ်းမြောင်ဒေသရှိ Israel Hamas စစ်ပွဲနဲ့အတူပုံမကျေပြန့်လာမှာကိုနိုင်ငံတကာကစိုးရိမ်မှုတွေရှိနေပါတယ် American ကာကွယ်ရေးဝန်ကြီး Lloyd Austin ကအစ္စရေးမြောက်ပိုင်းနေဆက်ကအခြေအနေတွေကပိုပြီးဆိုးဝါးလာနိုင်တဲ့အတွက်စိုးရိမ်မှုတွေရှိပါတယ်လို့ဖိလစ်ပိုင်နိုင်ငံခီးစင်တွေမှာပြောသွားပါတယ်။အစ္စရေးဝင်ကြီးချုပ်ဘက်ဂျမန်နက်တန်ယာဟုကတော့လူအသေးပြောက်များခဲ့တဲ့ဒုံးကျည်နဲ့တိုက်ခိုက်မှုတွေကိုပြင်းထန်စွာတုံ့ပြန်မယ်လို့ဂရုပြုခဲ့ပြီးအဲ့ဒီတိုက်ခိုက်မှုအတွက် Hezbollah တွေကတာဝန်ရှိတယ်လို့လည်းထပ်ပြီးဆွဆွဲထားပါတယ်။တေဆုံးသူတွေရဲ့မိသားစုဝင်တွေနဲ့အတိုင်းဝိုင်းတွေကတော့နက်တန်ယာဟုကနိုင်ငံရေးအကျိုးအမြတ်အတွက်အခြေအနေတွေကိုအသုံးချနေတယ်လို့ပြောပါတယ်။အစ္စရေးနဲ့ Hezbollah တို့ဟာဂါဇာမှာစစ်ပွဲစတင်ကလေးကနေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေလုပ်ခဲ့ကြတာပါ။အင်ဖြူရောအမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကလည်းအမေရိကန်ပြည်ထောင်စုအနေနဲ့ပုံမကျေပြန့်တဲ့စစ်ပွဲတွေဖြစ်လာမှာကိုရှောင်ရှားနိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောထားပါတယ်ရှင်။